ပြတိန်နိုင်ငံလန်နာမြို့နီးကအလုံးပိတ်ထရက်ကားတစ်စင်းနဲ့မှပြေးခဲ့တဲ့ရဲပိုင်းကရှာတွေ့ခဲ့တဲ့အလောင်း30ကုလောင်ဟာတရုတ်နိုင်ငံသားတွေဖြစ်မယ်လို့ပြတိန်ရဲတို့ကအစောပိုင်းမှာပြောထားပေမဲ့ဗီယက်နမ်နိုင်ငံကမိသားစုနှစ်ခုကသူတို့မိသားစုဝင်တွေဖြစ်နိုင်တယ်ဆိုပြီးပြောဆိုလာပါတယ်။တေဆုံးသူတွေထဲမှာအမျိုးသား32ဦးနဲ့အမျိုးသမီး10ဦးပါဝင်ပါတယ်။ပြတိန်ကိုသွားတဲ့ခီလာမှာသူ့သားတေဆုံးသွားတယ်ဆိုပြီးလူတစ်ယောက်ကဖုန်းဆက်အကြောင်းကြားလာတယ်လို့ဗီယက်နမ်အမျိုးသားကြီးတစ်ယောက်က AFP သတင်းဌာနကိုဒီကနေ့ပဲပြောဆိုပါတယ်။2018ခုနှစ်ကလေးကတရုတ်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့သားဖြစ်သူကပရတိန်ကိုသွားဖို့စီစဉ်နေတယ်လို့ပြေးခဲ့တဲ့နှစ်ပတ်လောက်မှာဖုန်းဆက်ပြောခဲ့ကြောင်းငူယန်ဒီဂီယာကပြောပါတယ်။အသက်20အရွယ်သားဖြစ်သူငူယန်ဒီလွန်ကအဲ့ဒီခီးစဉ်အတွက်အမေရိကန်ဒေါ်လာ14,000ပေးရမယ်လို့လည်းသူ့ကိုပြောပြခဲ့တယ်လို့လည်းဂီယာကပြောပါတယ်။အလောင်းနဲ့မတွေ့ခင်နှစ်ရက်အလိုအောက်တိုဘာ23ရက်နေ့ညနေ3:00လောက်မှာပဲပြင်သစ်ကနေသူ့သားထွက်သွားပြီလို့ထင်တဲ့အကြောင်းပရတိန်နိုင်ငံကအဆက်အတွယ်တစ်ခုကသူ့ကိုပြောခဲ့တယ်လို့အဖေဖြစ်သူကီယာကပြောပါတယ်။တေဆုံးသူတွေထဲမှာပါတယ်လို့ယူဆရတဲ့အခြားဗီယက်နမ်အမျိုးသမီးတဦးဖြစ်တဲ့အသက်26နှစ်အရွယ်တီတရာမီကလည်းသူ့ရဲ့ပြပခီးမအောင်မြင်ကြောင်းနဲ့အသက်ရှူကျက်လို့သူတရားပါတော့မယ်။အမေနဲ့အဖေကိုချစ်ပါတယ်လို့နှုတ်ဆက်စာတိုလေးကိုတယ်လီဖုန်းမက်ဆေ့ချ်ကနေဗီယက်နမ်ကအမေစီကိုပို့ထုံးနေကပေးပို့ခဲ့တာဖြစ်ပါတယ်။